အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့အစိုးရသက်တမ်းရဲ့ပေါင်းတရာအတွင်းဆောင်ရွက်ချက်တွေနဲ့ပတ်သက်တဲ့ TV ကြော်ညာကိုအမေရိကန်ရုပ်သံဌာနကြီးတွေဖြစ်တဲ့ ABC, CBS, NBC နဲ့ CNN တို့ကထုတ်လွှင့်မှုညှဉ်းဆန်လိုက်ကြပါတယ်။ရုပ်မြင်သံကြားဌာနတွေကိုအခကြေးငွေပေးပြီးထုတ်လွှင့်ရတဲ့ TV ကြော်ညာမှာတော့နာမည်ကြီးရုပ်သံတင်ဆက်သူတွေရဲ့ပုံကြီးချဲ့ထားတဲ့မျက်နှာပုံတွေပေါ်မှာသတင်းအတူတွေလို့စာသားနဲ့ရေးသားထားပါတယ်။သမ္မတထရမ့်ကတော့သူနဲ့သူ့အစိုးရကိုဝေဖန်တဲ့သတင်းတွေကိုသတင်းအတူအယောင်တွေအဖြစ်ညွှန်းသုံးနှုန်းလေးရှိပါတယ်။ရုပ်သံဌာနတွေကတော့ကြော်ညာဗီဒီယိုဟာမန်ကန်စီလျော်မှုမရှိဘူးဆိုပြီးထုတ်လွှင့်မှုညှဉ်းဆန်ခဲ့ကြတာပါ။ CNN နဲ့ NBC သတင်းဌာနတွေကတော့သတင်းအတူတွေဆိုတဲ့စာသားတွေကိုဖယ်ရှားပေးရင်ထုတ်လွှင့်ပေးမယ်လို့ပြောဆိုခဲ့ကြပါတယ်။CNN ကထုတ်ပြန်ခဲ့တဲ့ချိန်ညာချက်မှာတော့သတင်းမီဒီယာကြီးတွေဟာသတင်းအတူအယောင်တွေကိုထုတ်လွှင့်တာမဟုတ်တဲ့အတွက်ကြော်ညာကသာအတူဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။သမ္မတထရမ့်ရဲ့ချွေးမလည်းဖြစ်စီယုံရေးအတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့လာရာထရမ့်ကတော့သတင်းတွေကိုပတ်လိုက်ဖော်ပြနေတဲ့ CNN, ABC, CBS နဲ့ NBC ရုပ်သံဌာနတွေဟာကြော်ညာကိုထည့်ဖို့ညှဉ်းဆန်ကြတာဟာအမေရိကန်မှာမကြုံစဘူးစင်စါဖြတ်တောက်တဲ့လုပ်ရဖြစ်တယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်။လွတ်လပ်စွာပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုအာမခံထားတဲ့အမေရိကန်အခြေခံဥပဒေပြင်ဆင်ချက်အပိုက်တစ်ကိုနိုင်ငံရေးသဘောထားတွေအတွက်လိုရာဆွဲပြောရမှာအဓိကသတင်းဌာနကြီးတွေဟာချန်ပီယံတွေဖြစ်တယ်လို့လည်းဝေဖန်ခဲ့ပါတယ်။အခြေတင်ဖြစ်စရာတွေကြုံနေရတဲ့ကြော်ညာကိုတော့2020သမ္မတရွေးကောက်ပွဲမှာထပ်မံရှင်ပြိုင်မဲ့သမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးရေးကော်မတီဖွဲ့ကထုတ်လုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။